ေကျုံမြို့နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပြီးအရသားတွေတွင်မိရှုခံခဲ့ရပါတယ်။ကွင်ပြည်မြို့နယ်စေတုတ်တော်မြို့မှာလည်းအရသားလူတပ်ဖြတ်ခံခဲ့ရပြီးနေအိန္ဒိယကျောင်းမိရှုဖြက်စီးခံခဲ့ရပါတယ်။ဒီအခြေအနေတွေကိုကိုသားညုံကပြောပြပါမယ်။
ပကောက်ကူကထွက်လာတဲ့အင်အား80နီးပါးပါတဲ့စစ်ကောင်စီစစ်ကြောင်းဟာမကွေးတိုင်းရေစကြိုမြို့နယ်လေးကကျေးရွာလေးကိုတလနီးပါးနေမြေရှင်းလင်းနေတာဖြစ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒသမတရက်နေ့မှာတော့မြို့နယ်3မိုင်ခန့်အကွာကအင်ဂျီ150လောက်ရှိတဲ့ကပဲ့ရွာကနေအိမ်တွေကိုမိရှို့ဖျက်ဆီးတာကြောင့်တရွာလုံးနီးပါးမိလောင်ပျက်စီးတယ်လို့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သတင်းတာဝန်ခံကပြောပါတယ်။
ဒီရေကျိုးဆောက်ရတဲ့အဲ့ရှင်းကြောင်းကတော့တလောက်တော့ရှိပေါ့နော်တလောက်တော့ရှိပြီဒီအင်အားက80လောက်ပါတယ်ပခုံးကနေလာတာဗျာဟုတ်ဒီရေကျိုးမြို့တွေဟိုပတ်ထိုးနေတဲ့သဘောရှိအောင်ဟုတ်အဲ့ဖြစ်ကြောင်းနဲ့ကျွန်တော်တို့ခြေတုံးမှု၃ရင်ဖြစ်တာဗျာဂရေကြီးပါဘို့ပေါ့နော်မနေ့6နာရီဒီလောက်ကိုဝင်တယ်ပေါ့နော်ဝင်ပြီးတော့ကျွန်တော်တို့ဒီညီမနဲ့ပကဖားနဲ့အဲကင်းသမိုင်းနဲ့ပေါ့နော်ခြေတုံးမှုနည်းနည်းဖြစ်တယ်ဖြစ်ပြီးတဲ့အချိန်မှာဒီသဘေကြီးပါဘို့ဒီရှိရတာပေါ့နော်အဲအင်းတရွာလုံးမှာအင်း20လောက်ပဲကြည့်ရတယ်ကျွန်တော်အကုန်ပြီးရှုခံရတယ်ကြာဟုတ်အရက်သားဒီကနေခိရစီဆုံးတော့ဒီဆုံးမှုတော့မရှိသေးဘူးအစ်ဆုံးတယ်လို့တော့မကြားသေးဘူးနော်မကြားသေးပေမဲ့လည်းကျွန်တော်တို့ဒီဆန်းကြီးခံရတယ်ရှိရပါတော့ဒါကတချို့ကလည်းပြန်လို့လည်းတချို့လည်းဒီဖန်ဆန်နေရတယ်လို့ကျွန်တော်သိရတယ်
စစ်ကောင်စီစစ်ကြောင်းဟာကြေးရော်လီဘက်ကိုနေမည်ရှင်းလင်းတာတွေမလုပ်ခင်မှာမြို့ပေါ်ရက်ွက်တချို့ကိုတကောင်စီရင်ကောက်ယူတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပကွေးတိုင်းကျမှာပဲစစ်တုံးတော်နဲ့ပွင့်ဖြူမျိုးနဲ့ဆက်ကကြီးရွာတွေကိုလည်းနိုဝင်ဘာလ29ရက်နေ့ကနေပြီး29ရက်နေ့အထိစစ်ကောင်စီက3ရက်ဆက်တိုက်နေပြီးရှင်းလင်းမှုတွေလုပ်တယ်လို့ဆိုပါတယ်။နေပြီးရှင်းလင်းရေးအတွင်းကြီးရွာ3ရွာကနေ200နီးပါးမိရှုဖြက်စီးခံရတယ်လို့အရသာမျိုးသမီးတူဦးလည်းသိဆုံးတယ်လို့မင်းမှုခရိုင်သတင်းပညာရေးတာဝန်ခံကပြောပါတယ
်။သူတို့ကမြို့နယ်အခြေပြားနဲ့ပွင့်ဖြူမျိုးနဲ့အနောက်ကျပေါ့အဆက်တွေကကြီးရွာတွေဒါစစ်ကြောင်းထုတ်ခံရတယ်။ရွာတွေပြေဆုံးခံရတယ်၊မြို့တွေတပ်ဖြတ်ခံရတယ်ဒီစီလေးခိုးယူခံရတယ်အဲအချင်းကြီးဖြစ်တာပေါ့မိချုပ်ခံတာကတော့ကျိုးတရားမြင့်နေတဲ့ကကျွန်တော်ကြောက်ပုံရွာရေရောင်ကုန်းရွာရေမိချုပ်ခံရတယ်နောက်တစ်ခုကပွင့်မြင့်မြင့်နေတဲ့ကလဲမချေးရွာဆိုတာမိချုပ်ခံရတယ်ပေါ့အော်နည်းနည်းများတော့နှစ်မြို့နဲ့နှစ်ရတော့မိချုပ်ခံရတယ်ရာသားတပြက်ခံတော့ကျွန်တော်အသက်90ရေဒီတော်တပတ်ဆိုဟိုဟာကြောက်ပုံချေးရွာကကျိုးတရားမြင့်နေတဲ့ကြောက်ပုံချေးရွာကအခုမေယူတယောက်တော့အသက်ခံရတာပေါ့ဒီလူတွေကတော့အခုလက်ရှိချိန်ထိတောရီတောင်တွေမှာဆွေးဆောင်နေကြတော့ပေါ့
စစ်ကောင်စီတပ်ရဲ့နေမင်းရှင်းလင်းရေးအတွင်းပွင့်ဖြူမြို့နယ်နဲ့စေစုပ်တရာမြို့နယ်တွေကဒေသခံ9000လောက်ဟာအစားအသောက်နဲ့စီဝါအကူအညီရေးပေါ်လိုအပ်နေတယ်လို့စပေးရှောင်းကူညီနေသူတွေကပြောပါတယ်ဒီလိုချင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့စုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ